ဧပြီလ22ရက်နေ့ကကြာရောက်တဲ့မြေကမ္ဘာနေ့မှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကကမ္ဘာတဝန်းကတရားမဝင်တော်ရိုင်းဒရိတ်ဆန်ဇေရီကိုပိတ်သိမ်းပေးဖို့တောင်းဆိုလိုက်ပါတယ်။တော်ရိုင်းဒရိတ်ဆန်ရောင်းဝယ်ဖောက်ကားခြင်းရဲ့အန္တရာယ်အကျိုးဆက်ကိုလည်းဝန်ကြီးပွန်ပေယိုကအလေးပေးပြောကြားခဲ့ပြီးလူသားတွေစားသုံးဖို့တော်ရိုင်းဒရိတ်ဆန်တွေကိုရောင်းချနေတာကလူသားမျိုးဆက်အတွက်အန္တရာယ်များသလိုကာယရောဂါတွေကူးစက်ပြန့်ပွားစေတာကြောင့်တော်ရိုင်းဒရိတ်ဆန်ဇေရီကိုအပြည့်တိုင်ပိတ်သိမ်းပေးဖို့တရုတ်နိုင်ငံပါဝင်တခြားနိုင်ငံတွေကိုဝန်ကြီးပုံပီယိုကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှကျွန်အန်တိုနီယိုဂူတာရက်စ်ကလည်းသူ့ရဲ့သဝင်လာမှာကမ္ဘာကြီးပူနွေးစေတဲ့ဖန်လဝင်တန်းငွေရဲ့တည်ရောက်မှုတွေဟာအခုရင်ဆိုင်နေရတဲ့ကကဘာလိုပဲလူမျိုးဘာသာမရွေးနေရာဒေသမရွေးတည်ရောက်မှုရှိနေတယ်လို့သတိပေးလိုက်ပါတယ်။